မြန်မာအစိုးရအနေနဲ့ကလေးတင်ငယ်အရင်းနဲ့ပတ်သက်လို့အရှင်မြင့်လှုပ်ဆောင်နေရတွေရှိပေမဲ့လို့ပဋိပက္ခဖြစ်ရာဒေသတွေကကလေးတင်ငယ်တွေရဲ့အခြေအနေဟာစိုးရိမ်စရာအခြေအနေရှိနေဆဲဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကလေးတင်ငယ်များရမုံဝဲအဖွဲ့ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အပါအဝင်ကချင်ရှမ်းနယ်ကရင်ပြည်နယ်စတဲ့ပဋိပက္ခဖြစ်ပွားရာဒေသတွေမှာကလေးငယ်ပေါင်း2000ကျော်အတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေတိထက်ပို့လို့အနိုင်ပြီးကလေးစစ်သားစုဆောင်တာအပါအဝင်ပဋိပက္ခတွေကိုအဆုံးသတ်သိမိလို့လည်းတောင်းဆိုလိုက်ပါတယ်။အပြည့်စုံကတော့ဆက်သွယ်မြင့်မြန်းထားတဲ့ VOA မြန်မာဝိုင်းပြည်သတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်။
မြန်မာနိုင်ငံမှာကလေးသူငယ်တွေရဲ့ကျန်းမာရေးပညာရေးတွေမှာတိုးတက်လှုပ်ဆောင်မှုတွေရှိသလိုကလေးသူငယ်ဆိုင်ရာဥပဒေမူကြမ်းတစ်ခုကိုလည်းရေးဆွဲဖို့ပြင်ဆင်နေပေမလို့ပြည်ပခန့်ဖြစ်ရာဒေသတွေအပါအဝင်ဝေးလံခံပြရတဲ့ဒေသတွေကကလေးငယ်ပေါင်း2000ကျော်အတွက်အကူအညီတွေလိုအပ်နေဆဲဖြစ်တယ်လို့ကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ကထောက်ပြလိုက်တာပါဒီကနေ့ UNICEF ကထုတ်ပြန်လိုက်တဲ့အစီအခံစာနဲ့ပတ်သက်လို့ UNICEF မြန်မာရဲ့ဌာနကိုယ်စားလှယ် Bertrand Banvey ကအခုလိုပြောပါတယ
် An estimated 2.2 million childrenDo not actually benefit from these reforms because
ပြည်ပကဖြစ်ပွားရာဒေသတွေမှာနေထိုင်ကြတဲ့ကလေးငယ်1.2သန်းဟာပြုပြင်ပြောင်းလဲမှုတွေလုပ်နေပေမဲ့လို့သူတို့အနေနဲ့အကျိုးရလတ်တွေမခံစားရသေးပါဘူးကလေးငယ်ပေါင်း2သန်းကျော်ဟာမြတ်ပြားလာတဲ့အရေးအတွက်ဖြစ်ပြီးအခုဆိုရင်အဲ့ဒါကိုပြောင်းလဲဖို့အတွက်အခွင့်အရေးတွေရှိလာတာကိုလည်းကျွန်တော်တို့တွေ့မြင်လာရပါတယ်
ကိုပြည်နယ်ဦးဆောင်နေရခိုင်ကြံပေးကော်မရှင်ရဲ့တိုက်တွန်းချက်အရရခိုင်ပြည်နယ်ဘက်မှာလည်းကျန်းမာရေးနဲ့ပညာရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်နေသလိုမနက်ဖြန်မှကျင်းပမယ့်ပင်လုံညီလာခံမှာလည်းပြည်ပကတန်ခံစားခဲ့ရတဲ့ကလေးငယ်တွေအတွက်ပိုကောင်းမွန်တဲ့ကာကွယ်မှုတွေရလိမ့်မယ်လို့သူကဆိုပါတယ်မြန်မာနိုင်ငံမှာကလေးငယ်30ရာခိုင်နှုန်းလောက်ဟာအာဟာရချို့တဲ့တန်ကိုခံစားနေရပြီး9နှစ်ယောက်ကလေးငယ်150ကျော်ဟာလည်းနေ့စဉ်သေဆုံးနေတယ်လို့ဒီအစင်ခံစားကထောက်ပြပါတယ်ဒါအပြင်ဝေးလံခံပြတဲ့ကချင်ရှမ်းနဲ့ကရင်ပြည်နယ်အပါအဝင်နေဆက်ဒေသတချို့မှာလည်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမကြာခဏဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်အဲ့ဒီမှာရှိတဲ့ဒေသခံတွေဟာကျန်းမာရေးနဲ့ပညာရေးခဏတွေမှာအကန့်အသတ်နဲ့အနည်းငယ်သာရရှိနေသေးတယ်လို့သူကဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းလူပေါင်း3000ကျော်ဥယျာဉ်စုခွာထွက်ပြေးတင်းရှောင်ခဲ့ရတာကြောင့်အဲ့ဒီမှာရှိနေသေးတဲ့အတိုင်းဝိုင်းတွေအတွက်အကာအကွယ်တွေအကူအညီတွေလိုအပ်နေသေးတယ်လို့ဒီအစီအခံစာကပြောပါတယ်။ UNICEF အနေနဲ့လည်းရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝိုင်းအတွက်အကူအညီတွေထောက်ပံ့ညီပေးနေတယ်လို့ UNICEF ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ
် Yes I mean we cooperate very well with the government of Myanmar
ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရနဲ့အတူလက်တွဲလှုပ်ဆောင်နေတာတွေရှိပါတယ်ရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကကလေးငယ်တွေအတွက်ပညာရေးနဲ့အသက်ကြီးရင်သူတွေအတွက်ကျန်းမာရေးကဏ္ဍတွေကိုလှုပ်ဆောင်ဖို့ဆွေးနွေးခဲ့တာတွေလည်းရှိပါတယ်အဲ့ဒီမှာပညာရေးစနစ်ဟာဒီတက်ပိုကောင်းဖို့လိုအပ်ပြီးကျန်းမာရေးစောင့်ရှောက်မှုတွေလည်းတိုးမြင့်လှုပ်ဆောင်ဖို့လိုပါတယ်ကျွန်တော်တို့ဆွေးနွေးတဲ့အထက်မှာရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကကလေးငယ်တွေအားလုံးခွဲခြားဆက်ဆံတာမရှိဘဲကာကွယ်ဆေးထိုးတဲ့လုပ်ငန်းနဲ့ကျန်းမာရေးစောင့်ရှောက်မှုတိုးမြင့်လှုပ်ဆောင်ဖို့လည်းပါဝင်ပါတယ်
။ကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့2012ခုနှစ်ကလေးကမြန်မာစစ်တပ်နဲ့လက်တွဲလှုပ်ဆောင်နေရတာရှိတာကြောင့်ကလေးစစ်သားအရေးအတွက်နေသွားတာကိုလည်းတွေ့မြင်ရတယ်လို့ UNICEF ဌာနကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေမှလည်းကလေးစစ်သားတွေရှိနေရကြောင့်ဒီကိစ္စနဲ့ပတ်သက်လို့လည်းဆက်လက်ဆွေးနွေးဆောင်ရွက်နေရတာရှိတယ်လို့လည်းပြောပါတယ်ခင်ဗျာ။